မြန်မာနိုင်ငံမှာလူမျိုးတုံးတပ်ဖြတ်မှုတွေအထိဖြစ်ပေါ်နေတဲ့ဆိုတဲ့ဆွဆွဲမှုတွေနဲ့ပတ်သက်လို့ရှင်းလင်းပြသတဲ့အထောက်အထားလိုချင်တယ်လို့မြန်မာအစိုးရကပြောကြားလိုက်ပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပနေတဲ့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီနှစ်ပတ်လည်ဆွေးနွေးပွဲမှာမြန်မာနိုင်ငံနဲ့ပတ်သက်လို့လာရောက်ဆွေးနွေးခဲ့တဲ့ပြည်ထောင်စုအစိုးရအဖွဲ့ရုံးဝင်ကြီးဦးတောင်ထွန်းကသတင်းတောက်တွေကိုကြားသာရင်းနေတုန်းကပြောကြားခဲ့တာဖြစ်ပါတယ်
။ We've often heard many accusations that there is ethnic cleansing or evengenocide in Myanmar. And I've said it before and I'll say it again. It is not the policy of the government.
မြန်မာနိုင်ငံမှာလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေရှိနေတယ်။လူမျိုးတုံးတပ်ဖြတ်မှုတွေအထိဖြစ်နေတယ်ဆိုတဲ့ဆွဆွဲမှုတွေမကြာခဏကြားနေရပါတယ်။အရင်ကကျွန်တော်ပြောခဲ့တယ်လို့ပဲအခုလည်းထပ်ပြောပါမယ်။ဒါဟာအစိုးရရဲ့မူမဟုတ်ဘူးဆိုတာကိုအသေးချာပြောချင်ပါတယ်။ဆွဆွဲမှုတွေအတွက်အထောက်အထားရှင်းရှင်းလင်းလင်းရချင်ပါတယ်။ရှင်းလင်းပြသတဲ့အထောက်အထားရမယ်ဆိုရင်ဘလို့ပြစ်မှုမျိုးကိုမဆိုကျူးလွန်သူလူခွင့်ရေးဖောက်ဖြစ်တယ်လို့စွပ်စွဲခံရသူတွေကိုအသေးချာအရေးယူမှာဖြစ်ပါတယ
်အခုအချိန်ထိရခိုင်ပြည်နယ်ထဲမှာမွတ်စလင်အများစုနေထိုင်နေကြဆဲဖြစ်တယ်ဆိုတဲ့အချက်ကိုလည်းထည့်သွင်းစဉ်းစားသင့်တယ်လို့သူကထောက်ပြပါတယ်တကယ်လို့လူမျိုးတုံးတပ်ဖြတ်တယ်ဆိုရင်သူတို့အားလုံးထွက်သွားကြမှာဖြစ်တယ်လို့ပြည်ထောင်စုအစိုးရအဖွဲ့ရုံးဝင်ကြီးဦးတောင်ထွန်းကဂျနီဗာမြို့မှာသတင်းတောက်တွေကိုပြောကြားခဲ့ပါတယ်ပြီးခဲ့တဲ့နှစ်ဩဂတ်လကုန်ပိုင်းကမြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့ဒီနယ်မြေရှင်းလင်းမှုတွေအတွင်းမှာလူမျိုးတုံးတပ်ဖြတ်တဲ့အထိဆောင်ရွက်မှုတွေရှိခဲ့တယ်ဆိုရဲတယ်လို့သူအခိုင်အမာတန်တရားရှိကြောင်းကိုကုလသမဂ္ဂလူ့အခွင့်အရေးကော်မရှင်နာမင်းကြီးဇာယီအယ်ဟူစိန်ကဒီလူ့အခွင့်အရေးကောင်စီမှပြောကြားခဲ့ပြီးနောက်တရက်မှာပဲမြန်မာအစိုးရဘက်ကဒီရှင်းလင်းတဲ့အထောက်အထားလိုချင်တယ်လို့ပြောကြားခဲ့တာပါမြန်မာနိုင်ငံမှာအမျိုးသားပြန်လည်တည်မြဲရေးနဲ့ငြိမ်းချမ်းရေးအတွက်အထောက်ဆောင်ရွက်မှုတွေနဲ့ပတ်သက်လို့လည်းလူ့အခွင့်အရေးကောင်စီစည်းဝေးပွဲရဲ့ဆွေးနွေးခန်းတစ်ခုမှာမြန်မာအမြင့်ရန်ကိုယ်စားလှယ်ကကြာတာပြေးနေတော့ကအရှင်းပြခဲ့ပါတယ်ရှင်